နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုစက်တင်ဘာလ5ရက်ကနေ9ရက်နေ့အထိ3ရက်ကြာတရားဝင်ချစ်ကြည်ခီးရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဝန်ကြီးချုပ်မိုဒီဟာသုဝနအားကစားကွင်းအတွင်းအိန္ဒိယနယ်ပယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲပြုလုပ်သွားဖို့ရှိပါတယ်။ဝန်ကြီးချုပ်မိုဒီကိုသမ္မတဦးထင်ကျော်ကသမ္မတအိမ်တော်မှာမနေ့ညနေပိုင်းကဂုဏ်ပြုအခမ်းအနားနဲ့ကြိုဆိုခဲ့ပြီးခေါင်းဆောင်တို့ဦးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ညပိုင်းမှာတော့ဦးကြီးချုပ်မိုဒီဦးဆောင်တဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ကိုသမ္မတဦးထင်ကျော်နဲ့ဇနီးဒေါ်စုစုလင်တို့ကဂုဏ်ပြုညသာစာပွဲနဲ့တည်ခင်းဧကန္တမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒုသမ္မတနှစ်ဦးဖြစ်ကြတဲ့ဦးမြင့်ဆွေနဲ့ဟန်ဒရီဗန်တီယူတို့ဇနီးမောင်နှံတွေအပြင်အစိုးရအဖွဲ့ဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။ဦးကြီးချုပ်မိုဒီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့ဘယ်လိုအကူအညီပေးနိုင်မယ်ဆိုတာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားရေးဌာနတာဝန်ရှိသူတို့ကစက်တင်ဘာလ10ရက်နေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံအတွင်းရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေအရပြည်မြင့်ဌာနကင်တွယ်ဖြည့်ရှင်းသွားမယ်လို့ပြောဆိုထားတဲ့ဝန်ကြီးချုပ်မိုဒီကမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်ခြင်းအပြင်လက်ရှိရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုကင်တွယ်ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံကိုမရောက်ခင်မှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာအိန္ဒိယနိုင်ငံတောင်ပိုင်းရှာမန်မြို့မှာကျင်းပတဲ့ BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများထိပ်သီးဆွေးနွေးကိုတက်ရောက်ပြီးမြန်မာနိုင်ငံကိုခီးဆက်လာတာဖြစ်ပါတယ်။အိန္ဒိယဟာကုန်သွယ်ရေးတိုးမြင့်ဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ဒေါ်လာတန်480အကုန်ကျခံပြီးကလဒန်မြစ်စီမံကိန်းကိုရခိုင်ပြည်နယ်စစ်တွေမြို့မှာတည်ဆောက်ခဲ့တာမှာအခုတင်မော်တွေစတင်ပြေးဆွဲနိုင်နေပြီဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံအတွင်းအိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာတန်940လောက်ရှိတယ်လို့ပြောဆိုကြပါတယ်ခင်ဗျာ။